ရှင်းနေဤဥကိုနီလုတ်ကြံတက်ပြခံရမှုဆက်ဆက်တရခံလူမြောင်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးမြန်မာနိုင်ငံရဲတပ်ဖွဲ့ကအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုးနဲ့ထိဆက်ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်လိုက်တဲ့အပေါ်ကြိုဆိုပေမဲ့ပညာရှင်တွေပါဝင်တဲ့လွတ်လပ်မြောက်တဲ့တရားစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်နဲ့ NGO အစုအယောက်ကိုအကြံပြုသွားဖို့ဆောင်ရွက်နေတယ်လို့ရှင်းနေများကွန်ရက်ကပြောဆိုလိုက်ပါတယ်။အသေးစိတ်ကိုမတ်ဆူမွန်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ညနေပိုင်းကပြန်ကြားရေးဝန်ကြီးပါလိုက်ပါလာတဲ့နိုင်ငံတော်အစီအစဉ်နဲ့ပြည်ပခီးစဉ်ကနေပြန်လာတဲ့ NLD ပါတီဥပဒေအကြံပေးရှေ့နေကြီးဦးကိုနီကိုနိုင်ငံတကာရန်ကုန်လေစိတ်မှာဥကြည်လင်းကဥကောက်ကိုတနက်နဲ့တိတ်ပစ်ပြီးတတ်ခဲ့တဲ့လူသက်မှုမှာဖမ်းဆီးထားတဲ့လူသက်တရခံနဲ့ကြံရပါလို့ယူဆရသူတွေကိုစတင်တရားရုံးတင်စစ်ဆေးနေပြီဖြစ်ပါတယ်။ကြံရပါလို့တန်လျာရှိသူဦးအောင်ဝင်းခိုင်ခေါ်ဦးအောင်တန်ကတော့တရခံပြေးအဖြစ်ထွက်ပြေးတိမ်းရှောင်နေတဲ့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကနေဒီဆိုင်ရာရဲအဖွဲ့အင်တာပိုနဲ့ချိတ်ဆက်ဆောင်ရွက်နေပြီးဧပြီလ9ရက်နေ့မှာတော့အင်တာပိုကသူ့ကိုအနီရောင်ကျင်းလာချက်တရားဝင်ထုတ်ပြန်ထားတယ်ဆိုတာကိုဧပြီလ10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအစိုးရပြန်ကြားရေးကနေတဆင့်သတင်းထုတ်ပြန်ထားပါတယ်။အခုလိုမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအင်တာပိုနဲ့ပူးပေါင်းချိတ်ဆက်ဆောင်ရွက်နေတဲ့အပေါ်ကြိုဆိုလိုက်ပေမဲ့လို့ဥက္ကဋ္ဌလူတက်မှုနဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးဥပဒေပညာရှင်တွေပါပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစည်းတရဖွဲ့စည်းနိုင်ရင်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အောင်ဆန်းစုကြည်နဲ့ NLD အစိုးရကိုအကြံပေးသွားဖို့မြန်မာနိုင်ငံရှေ့နေများကိုရက်အနေနဲ့ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံရှေ့နေများကိုရက်ကရှေ့နေကြီးဦးသိန်းတပ်ဦးကပြောပါတယ
်ကျွန်တော်ဒီကတော့ကြိုးစားမှာပေါ့ဗျအကောင်းတဲ့လက္ခဏာပေါ့နော်ဒါပြီးတော့ကျွန်တော်ကတော့လုံလောက်တယ်လို့ပြောရပါမယ်နော်ဒီနေ့မှာကျွန်တော်တို့ဘက်ကလည်းကြိုးစားနေတယ်ကျွန်တော်တို့မြန်မာနိုင်ငံရှေ့နေများကိုရက်နဲ့မြန်မာနိုင်ငံလို့ဆိုရှေ့နေများအပြင်ဒီနေရာကနေပြီးတော့ဒီအမှုတွေကိုနိုင်ငံတကာအဖွဲ့အစည်းတွေပါတဲ့မထွက်တော်ကုသတွေပါတဲ့ပြည်သားလိလာစုံစမ်းရေးအဖွဲ့အထိစုံစမ်းမှရမယ်လို့ကျွန်တော်ယူဆတယ်နော်ဒီကစောင့်ကြည့်ပြီးတော့ဒီတိုင်းနဲ့ရှင်းမှာမဟုတ်ဘူးဘာကြောင့်လဲဆိုတော့သူတို့စုံစမ်းစစ်ဆေးနေမြမှုဒု90လောက်ထားတယ်ဆိုပေမဲ့ကျွန်တော်တို့အဲ့ဒီကဒီ၄ရောက်တဲ့ပါလာတာဟုတ်ဗျာနော်ဒါမျိုးချက်တွေပေါ့ကျွန်တော်တို့မြန်မာနိုင်ငံတော်ဆက်နေတာအတင်းကပုံမှန်စီးစီစီးဝေးရှိတာပေါ့နော်အဲ့ဒီအစီအရာနဲ့ကျွန်တော်တို့ဆုံးဖြတ်ပြီးတော့ကျွန်တော်ဥက္ကဋ္ဌမိသားစုလေ့လာရခံပြီးတော့ကျွန်တော်ရှင်းနေဒီစီးစီ30လုံးကဒီမှုမှာအဲ့ဒါဥက္ကဋ္ဌဘက်ကနော်အန္တာပီပြီးတော့ဥရိယာကျော်လိုက်ပါဆောင်တယ်ကျွန်တော်တို့ပါဝါတင်တယ်နောက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုဒီဒီဆန်တရားကြီးကောင်းမရှင် ICJ ကိုကျွန်တော်လေ့လာခံပြီးပြီအဲ့ဒီကတည်းကဂျမီဘာလူခွင့်ရေးနင်းကြီးဒီကိစ္စနဲ့ပတ်ကျွန်တော်တို့စာရင်းတယ်နော်ဒါအတမ်းမှလူသားမဟုတ်ဘူး political assassination ကျွန်တော်တို့ဘက်ကတော့ဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အပါအဝင်မျိုးသားတွေကြီးရဲ့ project ကိုတင်ကြဖို့တယ်ကျွန်တော်တို့ရှိတယ်ဗျ
အခုလက်ရှိအချိန်ဒီဥက္ကဋ္ဌအသက်ခံရတဲ့လူသက်မှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းမှုတွေသတင်းထုတ်ပြန်ချက်တွေဖမ်းဆီးအရေးယူစုံစမ်းစစ်ဆေးဖော်ထုတ်မှုတွေနဲ့ပတ်သက်လို့အားရကျေနပ်စရာပိတ်မရှိဘူးလို့လည်းဦးသိန်းတအူးကပြောပါတယ်
။ဥရာရင်ကျွန်တော်တို့ကအဲဒီသတင်းစာရှင်းလင်းမှုရဲ့ပုံစံကိုလည်းမကြိုက်ဘူး။နောက်တစ်ခါသူတို့သုံးဆွဲထားတဲ့ငွေတွေပါဝင်ပတ်သက်တဲ့ဒီအခါလေးရဲ့လေထားကြည့်လို့ရှိရင်ဒီကက်မတော်မှာပြန်တန်းဝင်အရာရှိကြီးတွေပြည်သားဝန်ထမ်းဆောင်တဲ့လူတွေဖြစ်တော့သူတို့နဲ့အတူတူဘသူတွေပါနေကြတယ်ဘယ်ဖွဲ့စည်းပါနေကြတယ်သုံးတဲ့ငွေကြီးကထောင်နဲ့ဖြစ်တော့ဒါအပြင် organized crime စနစ်တကျအုပ်စုဖွဲ့ကျူးလို့နဲ့လူသားမှုကြီးဖြစ်နေတဲ့အခါကျတော့တံမှန်လူသားမှုတစ်ခုကိုကင်ကွယ်သလိုလုပ်နေတော့မရနိုင်သေးဘူးလို့ကျွန်တော်ထင်တယ်။နောက်မှအခြားအဖွဲ့ကြီးကြီးတွေပါဝင်နိုင်သေးတယ်ဟုတ်ဒီသားမှုရဲ့နောက်မှာအဲ့ဒါကြောင့်မို့လို့တကယ်တော့နိုင်ငံတော်အစိုးရနေပြီးတော့ကော်မရှင်ဖွဲ့ပြီးတော့စုံစမ်းနေတယ်ကိစ္စဖြစ်တယ်။သူတို့ဘက်ကဘာမှမလုပ်ပြီးအတွက်ကျွန်တော်တို့ကတော့ရှေ့နေနေနဲ့နိုင်ငံဥပဒေပညာရှင်တွေကနဲ့လွတ်လပ်တဲ့လူခွင့်ရေးဖွဲ့စည်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဘက်ကတော့ဒီကိစ္စကိုစောင့်ကြည့်ဖို့ကျွန်တော်တို့ရတဲ့အချက်လက်တွေလုပ်ဖို့အတွက်ပြင်ဆင်နေတယ်ဆိုတာကျွန်တော်ပြောချင်ပါတယ
်။အခုလက်ရှိအချိန်ထိလူသက်တရားခံနဲ့ကြံရပါလို့တန်မြတ်ရှိသူတွေကိုတရားရုံးတင်စစ်ဆေးဆောင်ရွက်နေတဲ့အပေါ်မှာတော့ရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှုမြင်ပါတယ်
။တရားဆွဲထားတဲ့ပုံစံကိုတော့ကျွန်တော်ကမကြည့်နိုင်ပါဘူး။ဆွဲထားတဲ့ပုံမှန်လို့ကမလုံလောက်ဘူးလို့ကျွန်တော်ယူဆတယ်နော်။မလုံလောက်ဘူးဒါအကြမ်းဖက်မှုဥပဒေနဲ့ပါယူဆမှန်းမှုဖြစ်တယ်လို့ကျွန်တော်ယူဆတယ်ကဒါ organized crime မှာနော်အုပ်စုဖွဲ့ကျူးလွန်တဲ့လူသားမှုဖြစ်တယ်ခုနကကျွန်တော်ထပ်ကတ်လဲလဲပြောသုံးနေငွေကြီးကထောင်ကနန်းဖြစ်တယ်နောက်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုမ္ပဏီကြီးတွေပါနေတယ်ဒီကိုမ္ပဏီကြီးဘယ်ရရတာတော့သူတို့ဘယ်ရပိုက်ဆံနေတယ်သူတို့အဆင့်အဲ့တော့မှဘယ်လောက်ဒီမှုထမ်းရတယ်ဘယ်ဒီငွေကြီးကငွေယူနေတာနောက်ဒီငွေတွေနဲ့သူတို့ဘယ်လိုလျှောက်ပေးထားတာလဲဆိုတော့အချက်မျိုးတွေကအစားကျွန်တော်တို့ရေစုံကြည့်ကြလိုက်တတ်ရမယ်လို့ကျွန်တော်တို့ယူဆတယ်ဗ
ျဥက္ကဋ္ဌကိုတနက်နဲ့လောက်ကြံပစ်ခတ်သူဦးကြည်လင်းကိုမင်္ဂလာတော်မြို့မှရဲစခန်းကရာသပတ်ကြီးပုံမှန်300နှစ်နဲ့အမှုခွင့်အရင်ယူပြီးလူသက်မှုတရားမဝင် င်လက်နက်ကင်သာမှုစတဲ့ဆွဲချက်တွေနဲ့ဖန်စီယုံတင်ဆင်းစင်းနေတာဖြစ်ပါတယ်။ပူပေါင်းပါဝင်ကြံစီသူတွေလို့တမရရှိသူတက်မတော်အရာရှိဟောင်းတွေဖြစ်ကြတဲ့ဥအောင်ဝင်းစော်ဥအောင်စော်ထွန်းနဲ့ထောက်လိုက်ရရာရှိဟောင်းဦးစရာဖြူတို့ကိုလည်းယုံတင်ဆင်းစင်းနေတာဖြစ်ပါတယ်။ထွက်ပြေးတိမ်းရှောင်နေစေကြံရပါလို့တမရရှိသူဥအောင်ဝင်းခိုင်ကိုတော့သူနေထိုင်ရာတာကေတမြို့နယ်မှာဖန်စီခွင့်ဝရမ်းပါဝင်တနင်္ဂနွေလုံးဘယ်နေရာမှမဆိုဖန်စီခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရဲ့ရှင်နေဦးနေလာကလျှောက်ထားတာကိုမလိုအပ်ဘူးဆိုပြီးခရိုင်တရားရုံးကတော့ပယ်ချထားပါတယ်ရှင်။